ရရှင်များခင်ဗျာမြတ်တမလို့စစ်တင်ညောင်းညောင်းတစ်ခုမှာចောင်းသားကြီးတွေကចောင်းသားငယ်တွေကိုအနိုင်ရှင်းနေတဲ့ဗီဒီယိုတွေမကြတဲ့ခင်တုန်းကပဲအင်တာနက်ဆာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပါတယ်ဒီမတရားသားတွေနဲ့ဖွဲ့စည်းထားတဲ့တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုမျိုးခက်ချင်းချင်းကင်တွေ့တာတကယ်တော့မဆမ်းဘူးလို့ဆိုနိုင်သလားဒါမှမဟုတ်လေဒီလိုအလေးထားရနေအစိုးကောင်ဘလို့ရလက်တွေဖတ်ပေါ်လာနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုကိစ္စတော့ဒီ Facebook ပေါ်မှာလူသုံးများတဲ့မီဒီယာတစ်ခုပေါ်မှာဗီဒီယိုနဲ့အထင်ရှားတွေ့ခဲ့ရတာဖြစ်တဲ့အတွက်လည်းရကြော်ရကြော်ဖြစ်သွားပါတယ်။ဒါပေမဲ့ဒီလိုကိစ္စတွေတကယ်မှဖြစ်ပြီးမတိလိုက်ရတာတွေရောဘလောက်တောင်ရှိနိုင်တယ်လဲဆိုတော့ကျွန်တော်မသိရပါဘူး။ဒါနဲ့ပတ်သက်လို့တော့ကျွန်တော်တို့အခုကမှတော့ American ပြည်အောင်စုမှအခြေစိုက်ထားပြီးတော့တချင်းကနေမြန်မာတပ်မတော်မှအမှုထမ်းခဲ့ဦးတဲ့ဦးမျိုးမြင့်ရဲ့သဘောထားကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်။ဦးမျိုးမြင့်ရဲ့ဆိုတော့ကျွန်တော်တို့မတိလိုက်နိုင်တဲ့အဖြစ်အပျက်တွေရောဘလောက်များများရှိနိုင်တယ်လဲခင်ဗျာ။
ဟုတ်ကဲ့ပဲကျွန်တော်ကဒီကိစ္စပြောလို့ရှိရင်အရင်ဆုံးကျွန်တော်ကအကြောင်းရင်းခံတွေကိုပြောရမယ်လို့ထင်ပါတယ်ဗျဥပမာဗျာတက်ကိုကင်ပြီးတော့လူလူကိုဖိနှိပ်မယ်ဆိုရင်တက်ကိုအရင်နှိပ်ကိုပြမှာရတယ်ဆိုတော့နိုင်ငံရေးသဘောတရားကြီးတစ်ခုရှိပါတယ်ဗမာစစ်တပ်ကအခုလည်းဆီယန္နာရှင်စက်ကိုကျင့်သုံးလာခဲ့တာ62ခုနှစ်ကလည်းပြီးတော့ဆီယန္နာရှင်ပဲအတော်ရင့်နေပြီပေါ့ဗျာအဲ့တော့ဆီယန္နာရှင်ထိပ်ပြီးကောင်းဆောင်တစ်ခုကအောက်ခြေတပ်သားလေးအဆင့်တီကိုပေါ့ဗျာကြီးနိုင်ငံရေးစစ်တပ်ကလုတ်လာခဲ့တာကဒီဗမာအာမီ tradition အလို့ပြောလို့ရအောင်ပေါ့ဗျာဗမာစစ်တလေလို့ဒီဖြစ်နေကြအဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကဗမာတမတော်ဘလူးတဲဘလူးတရေတဲလားလဲဆိုတာရေနောက်ညင်ဆူပေါ့ဗျာအချိန်နေရဗမာတမတော်ကဂျပန်ဖက်စစ်ကြီးမှာတရေတဲခဲ့ရတာပေါ့ဗျာအဲ့တော့အဲ့ဒီကနေရခဲ့တဲ့အချိန်ဆုံးညင်ဆူဖြစ်တဲ့ပါရိုက်တဲ့အလေးပေါ့ဗျာကဘာမှာဗမာတမတော်တခုပဲရှိတော့တယ်လို့ထင်တယ်ဗျစစ်သားချင်းစစ်ဖို့စစ်သားချင်းပါရိုက်ကြတဲ့အလေးပေါ့ဗျာတချို့စစ်ဖို့တွေဆိုလို့ရှိရင်အရောက်ဝတ်ဝတ်ပြီးတော့ရသားဖြစ်သွားတာတော့ပါရိုက်တဲ့ကိစ္စဟုတ်တယ်ဗျာရှစ်ဆရာကောင်းမှမသိပဲနဲ့ဂုံယူစရာလို့ပြောတာမျိုးတွေဘုချုံအုံးမြင့်လို့ပြောခဲ့တာတွေလည်းရှိတယ်ဗျာနောက်တစ်ချက်ကဗျာစစ်သားရည်လို့ထုတ်တော်မယ်ဆိုလို့ရှိရင်ဘိုးတင်သားချောင်းတွေမှာပဲဖြစ်ဖြစ်သို့မဟုတ်အခြားစစ်နေရဲ့လက်ရင်ချောင်းတွေမှာပဲဖြစ်ဖြစ်ပေါ့ဗျာတိုက်ရဲခရဲတိုက်ရဲဖြဲရဲတိုက်တဲ့ခတ်တာကိုတင်ပေးတဲ့တင်ပေးရတဲ့အပြင်ပေါ့ဗျာအမိတ်နာကန္တအောင်မှာလုပ်ရတယ်ဗျာအဲ့လိုအမိတ်နာကန္တအောင်လုပ်တဲ့အခါကျဘယ်ပုံပဲနည်းလုပ်မလဲဆိုတာဟာပြဿနာရှိတယ်ဗျာဥမာပေါ့ဗျာဥမာဥချိုးလိုက်တယ်ဆိုတာမျိုးကြီးနိုင်ငံရင်းလုံးပြတယ်ဆိုတာပြောတာဒါကောင်းတဲ့အစ်တပေါ့ဟုတ်ဗျာဥမာဒါစစ်တပ်မှာလည်းစစ်တပ်ကဥပဒေတွေနည်းဥပဒေတွေပေါ့ဗျာလုံထုံးလုံးကြီးရှိတယ်ဗျာနောက်စစ်တီတော်ကျောင်းဝင်60ဆိုတယ်ရှိတယ်ဗျာအဲ့ဒါရင်းနဲ့စနစ်တကျပေါ့ဗျာစစ်တပ်ကိုစနစ်တကျလုတ်ပေးဖို့လည်းလိုတယ်ဗျာအဲနောက်တစ်ချက်ပေါ့ဗျာတက်တွင်းဒီမိုကရေစီကိစ္စပေါ့ဗျာဥမာပေါ့ဗျာစစ်တပ်တွင်းမှာလည်းအရက်ဖက်မှလိုပါပဲမတင်တတ်မှုတွေမတရားမမျှတမှုတွေကြီးနိုင်ငံရင်းလုတ်တာတွေလိုလားချက်တွေစတဲ့မှာရှိတယ်ဗျာဒါပေမဲ့အဲ့အရာတွေကစစ်သားတွေကရတ္တူရတ္တားတွေတွေလိုတော့ပေါ့ဗျာလမ်းမတော်ပြီးဆန္ဒပြတာတွေလူစုလူဝေးနဲ့ပေါ့ဗျာတောင်းဆိုတာတွေမတင်တတ်ချက်တွေလူလူတိုက်ပွဲလုပ်တာတွေအဲ့လိုတွေတော့လုတ်ခွင့်တော့မရှိဘူးပေါ့ဗျာစစ်တပ်ကိုအဲ့လိုရတ္တားဒီမိုကရေစီပေးလို့လို့တော့ပေးလို့မရဘူးပေါ့ဒါပေမဲ့လို့စက်တွင်းဒီမိုကရေစီတော့ပေးရမယ်ဗျာစက်တင်းမှာခုနလိုမျိုးမတရားတာတွေကြီးနိုင်ငံရင်းတာတွေအမမြတ်တာတွေလုံနေပြီဆိုလို့ရှိရင်ပေါ့ဗျာအဆင်လိုက်အဆင်လိုက်ပေါ့ဗျာ
အ
နှုတ်လည်းပဲဖြစ်စီစားလည်းပဲဖြစ်စီပေါ့ဗျာတရားဝင်တင်ပြခွင့်သတင်းဖို့ပိုင်ခွင့်နေရှိရမှာပေါ့ဗျာနောက်တော့တက်တွင်းစီးပွေးတွေမှာကြောပြခွင့်နေလည်းရှိရမှာပေါ့ဗျာနောက်တော့အောက်ကျစုစစ်တာကိုယ့်ရဲ့တက်မှုအကြီးငယ်အဆင်လိုက်တွေပေါ့ဗျာအာဒီမိုကရေစီကြီးတဲ့ရွေးချယ်တာမျိုးပေးလို့လည်းမရတဲ့ပေါ့ဗျာမတက်တဲ့အချိန်မှာထုတ်ချခွင့်လည်းပေးလို့မရဘူးဗျာဒါပေမဲ့လို့တက်တွင်းဒီမိုကရေစီကတော့ရှင်သန်နေဖို့လိုတယ်။မတင်တဲ့ချက်တွေ
ဟုတ်ကဲ့။
တောင်းဆိုခွင့်တင်ပြခွင့်တွေရှိဖို့လိုတယ်ဗျ။အခုပြဿနာကအဲ့ဒါတွေမရှိရလေဒီတော့သဖြစ်တဲ့ပြဿနာကြ။အဲ့လိုကျွန်တော်မြင်မယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီမှာအခုဒင်းစာဆရာလည်းဖြစ်မြမတက်မတော်မှလည်းအတွေ့အကြုံရှိခဲ့ဘူးတဲ့။ဦးစီသူအောင်မြင့်ကိုလည်းကျွန်တော်မေးချင်ပါတယ်။ဆိုတော့ကျွန်တော်အခုဒီကိစ္စကတော့ကျွန်တော်ဟိုးလေးကြော်ဖြစ်သွားလို့ကျွန်တော်သိခဲ့ရတာဆိုတော့လက်တွေ့မှာရောဒီကိစ္စမျိုးတွေကဟိုဘလောက်တီချေချေမြဲဖြစ်နေနိုင်တယ်လဲ။အ
ဲကျွန်တော်ကြရင်ကအဲ့ဒီဟုတ်ပါရှစ်တက်ကူရှစ်တက်ကူပေါ့နော်အပတ်ချက်28ကိုကျွန်တော်တက်ခွင့်ရဖြစ်တယ်အဲဒါမဲ့ကျွန်တော်ကဟိုကာလာတစ်ခုပဲကာလာဖြစ်ပြပါတယ်ဆက်ပြီးတော့မှကျွန်တော်ကဟိုဟိုဖန်းလာကြည့်ရအဖန်းကြည့်ခံရတယ်ပေါ့နော်ဒါမဲ့ကျွန်တော်ပြောချင်တာတစ်ခုကဟိုတက်မတော်တစ်ခုဆိုတဲ့ဟာကအထက်အမိတ်ကိုမနာခံမှုရှင်ရင်သူကရှစ်တိုက်လို့မရဘူးဒါကနိုင်ငံကတက်မတော်တိုင်းမှာရှိနေတဲ့ပြဿနာပဲအဲ့ဒါကိုအချက်ကျွန်တော်တို့နားလည်ဖို့လိုတယ်နောက်ဒုတိယတစ်ခုကအဲ့ဒီလိုမျိုးအမေနာဂံမှုကိုတိဆောက်တဲ့စီမှာအဲဒီပုံစံတိဆောက်ကြမလဲပေါ့ဒီပုံစံတိဆောက်ကြမလဲဆိုတော့ဟိုဘာလဲအမေဖြစ်ဖြစ်အကုန်လုံးလုပ်မယ်ဆိုရင်တော့ဒါကတော့ဟိုအာနာရှင်စနစ်ဘက်ကိုသူကသွားမှာပေါ့ဒီလိုမှမဟုတ်ပဲနဲ့တက်မလို့တဲမှာစီမင်းစီကားနေချမှတ်ထားမယ်ဒီလိုမှတက်မလို့သားတွေအကုန်လုံးကလည်းအခုလောဆယ်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်အဲ့လိုမျိုးတစ်ခုခုကိုဖေးချာတော်တော်များများလုပ်ထားမယ်ဆိုရင်ဒီတက်မလို့က Senate Army ဆိုတဲ့ဟာဖြစ်လာမှာပဲအဲ့တော့ ကျွန်တော်တိုင်းမှာဆိုရင်ကျွန်တော်မြင်လာတော့ဟိုတူတူပြောရမယ်ဆိုရင်တော့ဖြစ်လိုက်မှာတော့ဟုတ်တယ်အာနာရှင်စနစ်ကိုအားပေးတဲ့သမ္မတပုံစံဖြစ်ခဲ့တယ်ဒါတကယ်ပါပဲကျွန်တော်ကိုယ်လည်းအဲ့ဒီလိုမျိုးကိုဖြတ်ပန်းခဲ့ရတယ်ဟိုပြောလိုက်မယ်ဆိုရင်ရေဘူးပောက်တာကိုမလို့ခြင်းဘူးရေပါတာပဲလို့ခြင်းတယ်ဆိုတဲ့ဟာကကျွန်တော်တို့သမ္မတတွေမှာဖြစ်ခဲ့တယ်အဲ့ဒါအထက်မိတ်ဆိုအားလုံးကိုနာခံရမှာပဲကောင်းပြီဆိုးပြီဘာမှဘဝပန်းနဲ့ဆိုတဲ့ဟာပေါ့ဒါပေမဲ့အဲ့လိုမဖြစ်ရဘူးတကယ်စနစ်အာဏာဆိုတဲ့ဆာကျတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတယ်ကတည်းကစီမီစီကံနေဆိုတာရှိတယ်အဲတက်မလို့သားတွေလိုက်နာရမယ်ကျိုးတွေရှိတယ်အဲ့ဒီပေါ်ကနေအကုန်လုံးတွားမှာဖြစ်ပါတယ်အဲ့တော့အခုလောဆယ်အခြေအနေမှာဆိုရင်ကျွန်တော်နားလည်တော့ဆိုရင်ကျွန်တော်တက်မလို့ကတော်တော်လေးကိုကြောင်းရင်းနေပါပြီအရင်တော့အထက်ကအမိတ်ပေးတယ်ဆိုရင်ဘာမဆိုလိုက်နာရမယ်ဆိုတဲ့အနေထားအနေပြီးတော့မှခွေကြီးပုံအခြေခံဥပဒေကိုနာခံရမယ်ဆိုတဲ့တက်မလို့အချင်းနောက်ကိုတော့ရောက်လာပါပြီဒါပေမဲ့ခုနကပြောသလိုအောက်ခြေမှာကျန်နေပြီးတဲ့ပြဿနာတွေရှိနေပြီးတဲ့ခါကျတော့ကျွန်တော်လိုဗီဒီယိုဖိုင်တွေပါလေပေါ်လာတာဖြစ်ပါတယ်အဲ့ဒါဒီကတော့တက်မလို့နေနဲ့ကျွန်တော်မြန်မာတက်မလို့နေနဲ့ပြုပြင်ရမယ့်ကိစ္စတွေလို့ကျွန်တော်ထင်ပါတယ်ဆက
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့စွန်းနေဝက်အတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သက်ထားတဲ့ပုံကူတချို့လည်းရှိနေပါတယ်ကိုစလိုင်းပွေကုန်းပါခင်ဗျဟု
တ်ကဲ့ဆရာဟောဒီမြန်မာတက်မလို့ကတော့အခုသူတို့တက်တဲ့မှာကျွန်တော်တို့တင်ငွေချင်းတွေကိုကြီးနေဆိုရင်တော့အရာရှိနဲ့အတက်စစ်တွေဒီအဥကြီးကဟာဆက်အင်မတာမှကြီးမားတယ်ဆိုတော့သူတို့အကျက်စစ်တွေကလည်းအရာရှိတွေဖောင်းပွားတဲ့ကိစ္စတော့လည်းသူတို့လည်းမတင်နိုင်ဘူးအရာရှိတွေကလည်းငါတို့ကအရာရှိဖြစ်ပြီဆိုတော့သူတို့ကိုအနိုင်ကျင့်လို့ရတယ်ငါတို့လက်အောက်ကပဲဆိုပြီးတော့မှအသိကြီးတွေတူရောအသိငယ်တွေတူရောရာထူးနဲ့သူတို့အာကြည့်ပြီးတော့မှအနိုင်ကျင့်တာတွေတော့တော်ရှိတယ်အဲ့တော့သူတို့ဒီတပ်မတော်ကအခုချိန်ထိငါတို့ကကာကွယ်ရေးဝန်ထမ်းဖြစ်တယ်ဆိုတဲ့စိတ်ဓာတ်နဲ့နောက်ပြီးတော့မှအခြေခံလူအခွင့်အရေးကိုလည်းသူတို့အရာရှိတွေကလည်းပဲသူတို့ပြင်ပန်းကြောက်မှာအဲ့ဒါတွေမတည်ဘူးလားတော့မတည်ဘူးနောက်ပြီးတော့မှအကျက်စစ်တွေကလည်းထင်နေလို့ရခနိုင်အဲ့ဒါတွေလည်းမတည်ခဲ့ဘူးလားဆိုတော့တယောက်နဲ့တယောက်အနိုင်ရှိတဲ့ကိစ္စကတော့ဒီရာထူးဖောက်ပွားမှုတွေနောက်ပြီးတော့မှမြတ်တမတော်မှာလူတို့လူကောင်းတွေမဝင်ဆိုတဲ့မဝင်ချင်တော့တဲ့ဥစ္စာတွေကိစ္စနဲ့ပတ်သက်ပြီးတော့မှအဲ့လိုမျိုးဖြစ်လာတယ်လို့ကျွန်တော်အဲ့လိုမျိုးနေပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဟိုတခုရှိတာစစ်တပ်ထဲမှာတော့ဟိုအမိန့်နဲ့ညွှန်ကြားချက်တွေဆိုတာလက်ထက်ကနေအောက်ကိုသွားရတဲ့ကိစ္စမျိုးဖြစ်တော့စီကန်လိုက်တော့အမိန့်နာခံကိုလောက်ရတဲ့ကိစ္စတွေရှိရဆိုတော့မှန်ပါတယ်ဒါပေမဲ့တခုရှိတာအခုလိုအနိုင်ကျင့်တဲ့လုပ်ရမျိုးကမျိုးလည်းဖြစ်နေတယ်ဒီကိစ္စနောက်တစ်ခုကတင်တန်းကြောင်းလည်းဖြစ်နေတယ်ဆိုတော့ဒီလိုအမှုရှင်းနေရအောင်ဟိုလက်ဆင့်ခံပြီးကူးဆက်သွားနိုင်တဲ့အန်ဒီမျိုးရောမရှိနိုင်ဘူးလားဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျ
ဆရာကျွန်တော်အခုကပြောသလိုပေါ့ဗျာအဓိကစက်တနာပေါ့ဗျာစစ်သားဆိုတာအမိန့်နာခံရတယ်ဟာအမအမိန်နာခံမှုဖြစ်ရင်စစ်တပ်လိုမရဘူးဗျာစစ်ဘုံရောစစ်သားရောနှစ်အောင်လုံးကယောက်ျားတွေပဲဗျာလက်ထဲမှာလည်းတနတ်တွေတိုက်ပြီးပဲခြေကစစ်နေပြန်မှာပေါ့ဗျာစစ်ဘုံကတပ်မှုကတပ်သားကိုအမိန့်ပေးလို့တေးဆိုသေးတိုက်ဆိုတိုက်ဖြစ်ရတာအမိန့်နဲ့ချုပ်နှောင်တာဗျာဒါပေမဲ့လို့အမိန့်နာခံကိုဘယ်လိုလုပ်လဲဆိုတော့နီလန်းပေါ့ဗျာအခုလုပ်နေတဲ့နီလန်းအမိန့်နာခံကိုလုပ်တဲ့နီလန်းဆိုတာတဲ့ပေါ့ဗျာကြီးနိုင်ငယ်ချင်းမှုကတရားမျှတတယ်ဆိုတာမျိုးသတိတရားသင်ပေးတဲ့ပုံစံဖြစ်လာတယ်ဗျာအခုနောက်တစ်ခုကျွန်တော်တွေးရမှာကစစ်သားဆိုတာကလည်းဘယ်နိုင်ငံမှာဖြစ်ဖြစ်စစ်သားဆိုတာကလည်းယူနီဖောင်းဝတ်ထားတဲ့နိုင်ငံသားဗျာအဲ့တော့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေရပ်ပိုင်ခွင့်တွေသူ့မှာရှိတယ်လို့ပေါ့ဗျာစောင့်ကြည့်ရမယ်ကျင့်ဝတ်တွေတိက္ခာတွေပေါ့တာဝန်ဝတ္တရားတွေလည်းသူ့မှာရှိတယ်ဗျာကျွန်တော်တို့ကတက်မတော်ကိုအဲ့ဒါတွေပြင်ပေးရမယ်နောက်တစ်ခုကတက်တွင်းဒီမိုကရေစီစိတ်သုံးမှုပေါ့ဗျာတက်တွင်းဒီမိုကရေစီစိတ်သုံးလာတဲ့အခါကျတော့ကြီးနိုင်ငံရင်းမှုတွေမတရားမှုတွေအခုနောက်လိုမများတမှုတွေတက်မှုတွေရဲ့ထင်ရလို့မှုတွေအဲ့ဒါတွေကအခုလိုဖြစ်နေတိုင်းဖြစ်လာတာဗျာအဲ့တော့အောက်ချက်တူအနေနဲ့ကတတွင်းဒီမိုကရေစီပုံစံရတင်ပြခွင့်တွေရှိတယ်အရေးဆိုပိုင်ခွင့်တွေရှိတယ်ဆိုသလိုပေါ့ဗျာအောက်ကနေအဲ့လိုတင်ပြလာတဲ့အဲ့ဒီအရေးဆိုလာတယ်ဆိုလို့ရှိရင်လည်းအထက်တမှုစစ်စစ်နေရနေပြီးတော့အလေးနဲ့ပေါ့ဗျာစစ်စစ်ပြီးသုံးတက်တာကြောင်းဝင်ဖြန့်ပြေးတာအရေးယူဆောင်ရွက်ပေးတာအဲ့လိုမျိုးတွေလုပ်ရမှာဗျာအဲ့လိုမျိုးတွေမလုပ်နိုင်မယ်နေရတော့တတွင်းဒီမိုကရေစီရှင်သာအောင်မလုပ်နိုင်မယ်နေရတော့အခုဖြစ်နေရဆက်ဖြစ်နေမှာဗျာဥပမာဆိုပါတော့ဗျာမနစ်ကဆိုလည်းစေတကတမှုတယောက်ကတက်ကကကင်းကိုသွားစစ်ဆေးတယ်ဗျာစစ်ဆေးတဲ့အချိန်မှာဟိုတက်ပြေးတယောက်ကိုပြောတဲ့စကားဗျာတမှုဆရာဝန်တယောက်ကပါဇက်ကနေမကြောက်မှမနာတာတွေပြောတာမျိုးတွေစားနောက်တစ်ခုဗီဒီယိုဖိုင်တစ်ခုလည်းမနစ်ကတက်တယ်ဗျာ DSA မှာစီနီယာအတန်းသားတွေကဂျူနီယာအတန်းသားတွေကိုနိုင်ပြင်လာအဲ့တော့တက်တွန်းဒီမိုကရေစီမရှင်တန်တရွေ့ပေါ့ဗျာအဲ့ဒါတွေကဆက်ဖြစ်နေမှာဗျာအဲ့တော့ဖြစ်မဖြစ်အောင်ဆိုလို့ရှိရင်တက်တွန်းဒီမိုကရေစီရှင်တန်ကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီတက်မလို့အရာရှိငယ်တယောက်လဲကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတာရှိပါတယ်ကိုအောင်မှာကိုအောင်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်အခုဒီလိုပြဿနာမျိုးရဲ့တက်တွင်းမှာဘယ်လောက်ထိခြေခြေမြမြနည်းနည်းရှင်းရှင်းဖြစ်နေတယ်လဲခင်ဗျာ
ဟုတ်ကဲ့အရင်တော့ပြောကြစားလို့အထင်ကြီးရတယ်ပေါ့နော်အခုနောက်ပိုင်းတော့အထက်ကလည်းအကြည့်ပြန်မှုတွေနဲ့အဲ့လိုမျိုးတို့ရှိပြီအဲ့လိုမျိုးပြည့်ပြည့်ရပါမြန်တည်ပြီဆိုလို့ရှိရင်တော့အရေးကြီးပါတယ်
အရင်တော့မသိတော့ဘူးကွာဒါနဲ့ဘဝကြီးပါရောက်တော့လည်းမရှိဘူးဒီနေ့ကပါတော့ရှိသေးတယ်ပေါ့အဲတော့အောက်ကဒီနေရာလည်းအလိုဒေမပို့ရဘူးပေါ့လေဒေမပို့ရင်ဒီထက်ပို့ပြီးတော့အပြစ်တွေဆေးလာမယ်ဆိုပြီးတော့အလိုရင်းခံကြတော့အထက်ကလည်းလိမ့်တယ်လို့လည်းပေါ့အခုလိုအဖြစ်မျိုးတွေကတော့ကြည့်ရရှိရတယ်အရင်တော့ပြင်ရတော့ဘူးပေါ့ဘယ်လိုလဲပြင်ရတော့ကျွန်တော်တို့အရင်ကတော့တော်တော်ဒီဆက်ကိုတော်ကြီးအကျဲမှာလဲ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့တော်တာရှင်တချို့ပေးနေတယ်တော်တာရှင်တချို့ပေးနေတယ်ပေးစားရတယ်ကျွန်တော်ကျားမှာဖော်ပြပေးချင်ပါတယ်ဗီဒီယိုပြည့်တဲ့တက်မတော်သောဟောင်းတူဆိုပြီးပေးပို့ထားတဲ့စာစံဖြစ်ပါတယ်ကျေးဇူးပြုပြီးတော့နန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ကျွန်တော်ကတက်မတော်ထဲကို1981ခုနှစ်ကနေ1999ခုနှစ်ထိ16နှစ်ကြာတာဝန်ထမ်းဆောင်ပြီးတခြားအဆင့်ကနေပိုကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပါတယ်။တင်းတွေမှာတက်မတော်စစ်တင်နှန်းချောင်းတစ်ခုမှာအရာရှိငယ်တွေကတခြားတင်နှန်းသားတွေကိုလူမဆန်စွာထိုးကျိတ်နေတာကိုကြည့်လိုက်ရတော့ကျွန်တော်မှန်တာကိုပြောရရင်အသက်တောင်းမှမရှူမိပဲနဲ့အော်နေပြီးတော့စိုးရင်ထိတ်လန့်မိရဲ့တဲ့ကျွန်တော်မိထီလာလက်ကျင်ရေးသုံးပါအခြေခံတက်တာတဲ့တင်နှန်း6လတက်ခဲ့ရပါတယ်။တစ်ကြိမ်တစ်ခါမှဒီလိုမျိုးမခံခဲ့ရပါဘူး။ပဲအရာရှိကြီးဆရာကြီးဆရာတွေကမှလည်းဒါမျိုးမလုပ်ဘူးစီရေပြမရင်တူးချင်းမရင်တူးချင်းဆယ်ကျင်းထက်ပိုမများတဲ့တိုက်ထိုးကျွန်းထိုးဖားခုံကွင်းပတ်ပြေးအဖွဲလိုက်မရင်တော့အဖွဲလိုက်အပြစ်ပေးတယ်အဖွဲလိုက်မရင်တက်စုတစုလုံးလက်ထောက်မောက်ခိုင်းပြီးတော့တခါတလေတကြိမ်ထက်မပိုတဲ့ဒုံနဲ့ဆရာကြီးကရိုက်တယ်ကျွန်တော်တို့တကြိမ်အရိုက်ခံရဖူးပါတယ်စစ်သားနဲ့အပြစ်ပေးခံရတယ်ဆိုတာကတော့မဆန်းပါဘူးအမိန်နာခံမှုဆိုတာအစကတည်းကအမိန်နဲ့လုပ်ရတာပါဒီလောက်ကြီးအပြစ်ပေးတာကတော့16နှစ်တာတက်မတော်ထဲမှာတာဝန်ထမ်းဆောင်ခဲ့တာတက်တာဘဝဆရာဘဝအရာရှိဘဝမှာကိုယ်တိုင်လည်းမလုပ်ဘူးခံလည်းမခံခဲ့ရဘူးဒီလောက်ရက်ကအပြစ်ပေးတာမဟုတ်ဘူးလူမဆန်စွာနှိပ်စက်တာတက်မတော်ဂုံတိတ်ခါနဲ့အနာဂတ်အတွက်ထိရောက်စွာအရေးယူရမယ်ဒီလိုလူမျိုးတွေတက်မတော်ထဲမှာလုံးဝမထားသင့်ဘူးဒါမျိုးကရဲတွေမှာလည်းရှိတယ်ရက်ွက်ထဲမှာရှိတဲ့ရန်ကုန်တိုင်းရဲတပ်ရင်းတရင်ကရဲတပ်သားနဲ့တခြားပါလာတဲ့ရဲနှစ်ယောက်ကသူတို့အမေတွေနဲ့2012ခုနှစ်ကျွန်တော်စီကိုလာပြီးတော့တက်ခွဲမှုကရဲတပ်သားတွေအပြည့်လုံရင်လက်ထောက်မောက်ခိုင်းပြီးကြံရဲတပ်သားတွေကိုလူစိတ်အရိုက်ခိုင်းတယ်။အချင်းချင်းညာပြီးတော့ဖြစ်ဖြစ်ရရင်နမူနာအရိုက်ခံရတယ်။ဒါကြောင့်အရိုက်မခံရအောင်တအားရိုက်ရတယ်လို့ဆိုပြီးမခံနိုင်လို့လာအကူအညီတောင်းပါတယ်။ကျွန်တော်လည်းလှုပ်ထုံလုံနေတဲ့အတိုင်းအကြံပေးလိုက်ပါတယ်။ဒါပေမဲ့အဲ့ဒီရဲတပ်သားကတရားဝင်တိုင်ကြားခြင်းမလုပ်တော့တရားဝင်တိုင်ကြားခြင်းမလုပ်တော့ဘဲနဲ့2012ခုနှစ်ထဲမှာပဲရဲတပ်ရင်ကနေပြေးလာပြီးဒီနေ့အထိမိဘရှိရာရက်ွက်မှာမနေရတော့ဘဲနဲ့ရဲပြေးပွားနဲ့ဖြစ်နေရပါတယ်တဲ့။ဒါကြောင့်ဒီလိုရိုက်နဲ့ထိုးကျိတ်ခြင်းဟာအပြစ်ပေးခြင်းမဟုတ်ပဲနှိပ်စက်ခြင်းလူသားမဆန်ခြင်းဖြစ်ပါကြောင်းဆိုနေအပ်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။အခုဖြစ်သွားတဲ့ကိစ္စကတော့ဒီတက်နံပဲထိခဲ့တဲ့ကိစ္စဆိုတော့တစုံတရာအပြစ်ပေးရေးယူရလည်းရှိလိမ့်မယ်လို့ထင်ပါတယ်။နောက်တစ်ခုကအခုဟိုဆိုးဝကုရံဟောတက်မလို့ကုရံဟောအပြောင်းလဲလုံးမယ်ဆိုပြီးတော့ဂရီပေးထားရလည်းရှိပါတယ်။ဒါပေမဲ့လည်းအရေးယူရဆိုရင်တော့မှလူလူအနေနဲ့တိနိုင်တဲ့အခွင့်အလမ်းရှိပါမလား။တိရောတိဝင်မရှိနိုင်ဘူးလား။ဆရာဦးစီစီအောင်မြင်သဘောထားဆွေးနွေးပေးပါဦးခင်ဗျ။
ကဲဒီရေပတ်တယ်တော့အခုဆိုစီစီပြည့်ဖြစ်သွားပြီးတဲ့အခါကျတော့ပြည်သူတွေတိတ်ခွေရှိပါတယ်တမတော်ဟာကျွန်တော်တို့ကလို့ဟိုဘုရားဥစ္စာပေါ့ဟိုဘုရားမူကြီးမြောင်းလိုက်ပြောလို့ပေါ့တင်းတဲ့အာမီအဖြစ်ကိုတိထောက်နေတယ်ဆိုရင်တော့အဲဒီလိုပြဿနာတွေကဒီလိုရှိခဲ့ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလိုမျိုးတမတော်ကိုတိဆောက်တာပဲကြောင်းလဲပြီးတော့တိဆောက်နေပါတယ်ဆိုတဲ့ဥစ္စာဟိုပြည့်ခွေရှိပါတယ်တကယ်လည်းအဲ့ဒီကျောင်းကိုကြောင်းလဲပြီးတော့တိဆောက်မှသာအနာဂတ်မှာတကယ်ကိုဟိုတိုက်ခိုက်စွန့်ရည်ရှိတဲ့အချုပ်ချာအာဏာကိုဟိုကာကွယ်နိုင်စွာရှိတဲ့ဒီမူယူစနစ်နဲ့အရှင်ဟိုအရှင်ပြည်ချုံးမွေးလိုက်လို့မျိုးရှိတဲ့တမ်းတော်ဖြစ်မယ်လို့ကျွန်တော်ကတော့ထင်ပါတယ
်။ဟုတ်ကဲ့။ဦးဆရာဦးမျိုးမြင့်သဘောထားအောင်ခင်ဗျာ။ကျွန်တော်အခုဒီကိစ္စနဲ့ပတ်သက်လို့တစုံတရာအရေးယူတဲ့အဖြစ်ပေးရဆိုရင်တော့မှလူလူအနေနဲ့သိခွင့်မရှိနိုင်ဘူးလား
။ဟုတ်ကဲ့။မနေ့ကကျွန်တော်မြောက်ပြည်တရင်တစ်ခုမှတွေ့လိုက်တယ်ဗျာ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗျာ။တက်ကနေပြီးတော့တက်ကစစ်ဥပဒေချုပ်ပေါ့ဗျာ။လက်ထောက်စစ်ဥပဒေချုပ်ဆိုလားမသိပါဘူး။တူကြဲသွားပြီးတော့ဆိုတဲ့စစ်သေးနေတဲ့အရေးယူနေတဲ့အဖြစ်ပေးမယ်လို့ဆိုလဲပေါ့ဒါကောင်းတဲ့လက္ခဏာပါဒါကြိုလဲကြိုဆိုရမှာပါဒါပေမဲ့လို့အခုသာတက်တွင်းကိစ္စဗျာတက်တွင်းမှာဖြစ်တဲ့ကိစ္စဆိုတော့တက်တွင်းမှာဖြစ်တယ်ပေါ့ဗျာစစ်ကုံရုံးပေါ့ဗျာအဲ့လိုမျိုးပဲဆုံးဖြတ်ပါဗျာအဲ့တော့ရက်ဖက်ကလူစုအနေနဲ့ပေါ့ဗျာဒီကုံရုံးမှာသွားပြီးနားထောင်တာတို့ပြည်ခွင့်ရဖို့တောင်းဆိုတာတို့မီဒီယာသမားတွေသွားဖို့ဒါတွေကတော့မဖြစ်နိုင်ဘူးကဖြစ်လည်းမဖြစ်အပ်ဘူးပေါ့ဗျာရလည်းမရနိုင်ဘူးပေါ့ဗျာအဲ့တော့စစ်တက်တွင်းမှာဖြစ်တဲ့ကိစ္စဒါပေမဲ့တရားစီရင်ပြီးသွားပြီစစ်တပ်တဲ့ကောက်မာရှယ်နဲ့ပေါ့ဗျာတရားစီရင်ပြီးသွားပြီဆိုတဲ့အခါကျတော့ဘယ်လိုစီရင်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးကျူးလွန်မှုတွေအတွက်ဘယ်လိုတွေလုပ်ခဲ့တယ်တရားရုံးရဲ့ process တွေကဘယ်လိုတွေပါဆိုတော့တူတူကိုပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်အနေနဲ့တော့ထုတ်ပြတင်တယ်လို့တော့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါခင်ဗျာခင်ဗျာပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမျိုးမြင့်ဆရာဦးစီစီအောင်မြင့်နဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးကျေးဇူးတင်ပါခင်ဗျာ